ကိုဖီယာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့ရခိုင်ပြည်နယ်ခီးစဉ်နဲ့ပတ်သက်လို့တိတ်ပြီးမျှော်လင့်ချက်မထားမိကြောင်းရခိုင်စေတနာဝန်ထမ်းအဖွဲ့တချို့ကပြောဆိုပါတယ်။အင်္ဂါနေ့ကရန်ကုန်မြို့ကိုရောက်ရှိလာတဲ့ကိုဖီအာနန်ရဲ့မြန်မာခီးစဉ်အစမှာပဲအခုလိုပြောဆိုလိုက်တာပါ။ဆက်သွယ်မြင်းမြန်းထားတဲ့ကိုညံဝေးအောင်ကတင်ပြပေးပါမယ်ရှင်
။ရခိုင်ပြည်နယ်တည်ငြိမ်ရေးနယ်ဒေသဖွံ့ဖြိုးရေးအတွက်ဘယ်ပုံဘယ်နည်းလှုပ်ဆောင်သင့်လဲဆိုတာမြန်မာအစိုးရကိုအကြံပေးနိုင်မှုအတွက်ရခိုင်အကြံပေးကော်မရှင်အဖွဲ့ဟာရခိုင်ပြည်နယ်ကိုတွားရောက်လေ့လာကြားနာလေ့ရှိပါတယ်။ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့ဥက္ကဋ္ဌမစ္စတာကိုဖီအာနန်ရဲ့အခုတစ်ခေါက်မြန်မာပြည်ခီးစဉ်ကတော့ဒုတိယအကြိမ်မြောက်ဖြစ်ပြီးစစ်တွေမျိုးအပါအဝင်ပဋိပက္ခဖြစ်နေတဲ့မောင်တော်ဒေသနဲ့အခြားသောမြောက်ဦးမြေပုံစတဲ့မြို့တွေကိုပါတွားရောက်ဖို့ရှိတယ်လို့အကြံပေးကော်မရှင်အဖွဲ့ဝင်တဦးက VOA ကိုပြောခဲ့ပါတယ်။ဒါပေမဲ့ကိုဖီအာနန်ရဲ့ရခိုင်ပြည်ခီးစဉ်နဲ့ပတ်သက်လို့တိတ်ပြီးညှော်လင့်ချက်မရှိကြောင်းလူမှုကေဇယ်ရေးလှုပ်ဆောင်နေတဲ့စစ်တွေအခြေစိုက်ဝန်လက်ဖောင်ဒေးရှင်းရဲ့ဒါရိုက်တာအဖွဲ့ဝင်ကိုထွန်းမြင့်သိန်းကပြောပါတယ
်ကိုဖီအာနလို့ကော်မရှင်ဖွဲ့ရတော့ဒီကိုလာမှာပဲပေါ့နော်သူတို့ကဒီအစိုးရကိုအကြံဉာဏ်ပေးတာတော့အဲ့ဒါမျိုးပဲလုပ်တော့မယ်ဒီအရေးကြီးတာသူတို့ရဲ့ report အပေါ်မှာဒီအစိုးရကဘယ်လောက်အတိုင်းဒါဒီ action ယူလဲဒါကလေတပိုင်းအရေးကြီးတာပေါ့နော်ဒီရခိုင်လူထုအနေနဲ့ကတော့တော်တော်များများရဲ့အနေထားကဒီကိုဖီအာနကော်မရှင်ကိုလက်မခံကြတဲ့သဘောမှရှိတယ်။လက်မခံကြတဲ့အတွက်ကြောင့်သူတို့ရဲ့လာတဲ့အပေါ်မှာရခိုင်လူစုအတွက်အပြောင်းလဲဖြစ်တော့လိမ့်မယ်၊တည်ငြိမ်တော့လိမ့်မယ်တော့ကြီးကြီးမားမားညှော်လင့်ချက်တော့မရှိဘူး။ကျွန်တော်တို့ဝန်လန်းအပါအဝင်ပေါ့။တခြားလူမှုဖွဲ့စည်းတော်တော်များများကတော့ခုနကပြောသလိုရှောင်ပြီးတော့နေကြလိမ့်မယ
်။မစ္စတာကိုဖီအာနန်ရဲ့ဒီခရီးစဉ်ကိုဒေသခံရခိုင်တိုင်းရင်းသားတွေကဆန္ဒပြကြမယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ရခိုင်အကြံပေးကော်မရှင်ကဒီတစ်ခေါက်တွားရောက်ဖို့ရှိတယ်ဆိုတဲ့မောင်တော်ဒေသမှာရခိုင်တိုင်းရင်းသားတွေအတွက်အခုချိန်ထိလုံခြုံမှုမရှိသေးဘူးလို့ကိုထွန်းမြင့်သိန်းကပြောပါတယ
်ကျွန်တော်တို့အနေနဲ့ပြောရမယ်ဆိုရင်တော့ဒီမောင်တော်ဖက်ကရခိုင်ကွန်မြူနတီကတော့မလုံခြုံဘူးဗျကိုပြည်မှာနေပါလျက်နဲ့ကိုမြေမှာနေပါလျက်နဲ့ကျွန်တော်တို့ရဲ့နေမျိုးကိုကျူးကျော်တယ်လို့ခံစားနေရတယ်ဆိုတဲ့အစီကရခိုင်တော်တော်များများမှာအမြဲတမ်းရှိနေတယ်ဒါကြောင့်မို့လို့ဘုဒ္ဓတော်မောင်တော်ဖက်ကမှလုံးဆောင်တယ်လို့ဘယ်လိုမှပြောလို့မရဘူး။အဲလူတွေကများသောအားဖြင့်စစ်တွေဖက်နဲ့တခြားမျိုးတွေဖက်ပေါ့နော်။တဖြည်းဖြည်းနဲ့ကြောင်းကြောင်းလာနေကြပြီလေ
။အကြံပေးတက်ခဲခံရတဲ့မွန်တော်ဒေသမှာတက်မတော်နဲ့ရဲတွေရဲ့နေမီရှင်းလင်းရေးစစ်ဆင်မှုအတွင်းလူအကွင့်ရေးချိုးဖောက်မှုရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်အဲ့ဒီဒေသကိုတွားရောက်လေ့လာမှဖြစ်တဲ့အတွက်ဒါဟာကြိုဆိုရမယ့်ကိစ္စဖြစ်ပေမဲ့ဒေသခံမွတ်စလင်တွေအတွက်တော့အကျိုးရှိမှာမဟုတ်ဘူးလို့မွတ်စလင်ဘာသာဝင်တူဦးဖြစ်တဲ့ဦးတင်စိုးကပြောပါတယ
်။အကျိုးတော့မရှိနိုင်ဘူး။ဘာဖြစ်လို့ဆိုတော့သူပြည့်မဲ့လူကအစိုးရကိုယ်တိုင်လုပ်ပေးထားတဲ့လူတွေပဲပြည့်တယ်မယ်။တကယ်အနစ်နာခံထားတယ်ဒုက္ခခံရတယ်လူတွေနဲ့တွဲနိုင်တယ်လို့ကျွန်တော်မတင်ဘူး။ဘာဖြစ်လို့ဆိုတော့သူငြိမ်းတော့မသိဘူး။အောက်ကသူလကောလာပြည့်မယ်သူတင်းကိုသိနေတယ်။ရွာထဲကသူကအစိုးရရဲ့လူတွေကိုပဲသူကိုရမယ်တကယ်ခံရတယ်လူငယ်တွေကတော့သူဆွေးနိုင်မှာမဟုတ်ဘူးလူကြီးပိုင်းတွေကဆွေးမယ
်ရခိုင်ပြည်နယ်မှာဒေသခံရခိုင်နဲ့မွတ်စလင်လူမှုအတိုင်းဝိုင်းနှစ်ဖက်ကြားအပြန်အလှန်ယုံကြည်မှုတွေရောကြလျက်ရှိပြီးပြဿနာတွေပြေလည်ဖို့ဆိုရင်အချိန်ယူရမှာဖြစ်တယ်လို့ဝန်လဲဖောင်ဒေးရှင်းကကိုထွန်းမြင့်သိန်းကသုံးသပ်ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်မစ္စတာကိုဖီအာနန်ဟာရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌဖြစ်နေပြီးခဲ့တဲ့စက်တင်ဘာ3ရက်နေ့တုန်းကမြန်မာနိုင်ငံကိုပထမခီးစဉ်အဖြစ်လာရောက်ခဲ့ပြီးသူ့ခီးစဉ်အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခဲ့သလိုရခိုင်ပြည်နယ်အစိုးရအဖွဲ့ဝင်တွေနဲ့ရောရခိုင်ပြည်နယ်လွတ်တော်ကိုယ်စားလှယ်တချို့နဲ့ပါတွေ့ဆုံသွားပါတယ်။ကိုဗီအာနန်ရဲ့ပထမခီးစဉ်အတွင်းစစ်တွေ40ရောက်မှာဒေသခံတွေကသူ့ကိုဆန္ဒပြကန့်ကွက်ခဲ့ကြပါတယ်ခင်ဗျာ။